မြန်မာနိုင်ငံမှာရေပြည်တံအဆိုးဆုံးခံနေရတဲ့ဒေသတွေမှာအပါဝင်ဖြစ်တဲ့ပဲခူးမှာအရေးပေါ်ကိစ္စရေးနဲ့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့စေတနာဝန်ထမ်းတွေကပြောပါတယ်။ပဲခူးတိုင်းကြောက်ကြီးနဲ့ဖြူမြို့နယ်အနီးဝန်းကျင်ကကြေးရွာတွေမှာဆိုရင်လည်းစစ်တောင်းမြေကြီးတက်လာတဲ့အတွက်အရေးပေါ်အကူအညီကိစ္စရေးတွေလိုအပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ပဲခူးတိုင်းရေပြည်တံနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောင်မအေးမှသတင်းပေးပို့ထားတာကိုကြားရပါမယ်ရှင်
။ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ဖြူမြို့နယ်အနီးတစ်ဝိုက်ကကြေးရွာတွေရှိတဲ့နေရာမှာစတင်မာလာ12ရက်နေ့ကစပြီးစစ်တောင်းမြေတက်လာတဲ့အတွက်အသက်အန္တရာယ်အတွက်ကောအစားအသောက်တွေအတွက်ပါကူညီကယ်ဆယ်ရေးတွေလိုအပ်နေတာပါဒီထဲကရေပက်လေဝိုင်းနေတဲ့ရွာလေးကတော့ကြောက်ကြီးမြို့နယ်နဲ့ဖြူမြို့နယ်အဆက်ကဒိုးရန်းရွာလေးဖြစ်ပါတယ်အင်ဂျီပေါင်း300နီးပါးရှိပါတယ်ရေကြီးတာ9ရက်မြောက်နေ့မှာတော့ကယ်ဆယ်ရေးတွေရောက်ရှိလာပြီးလူတွေကလည်းလာခေါ်သွားတယ်လို့စားတော့တည်းလဲပေးဝေသွားတယ်ဆိုပြီးဒေတာကန်တူကဗီအိုကိုပြောပြပါတယ
်ဟုတ်ကဲ့ဘုမနဲ့ဆင်းတော့ကျေစီရောက်လာရင်လူတွေလည်းခေါ်စားပြကြပြီးတယ်ဒီကကူကတော့အတက်နည်းနည်းရော့ပါတယ်တလမလမနဲ့ပဲအခုပြေးကြည့်တက်တယ်ဟုတ်ကဲ့ဒီကတော့တောင်းရဲဆက်လေးရတာတော့ပြင်းနေတတ်တာတော့တရိနေပြီအဲ့လိုတော့ဝေးအဲ့လိုတက်တယ်ဘုကတော့နည်းနည်းတန့်ပါတယ်အော်ကြေးလေးတွေရောက်လာတယ်ဆိုတော့ကျွန်တော်တို့ရွာလေးတော့နည်းနည်းပြည်သွားပြီအတက်မှာရွာတွေကြီးပြီးတယ်ဘင်းဒီကရွာလားအဲနားမှာကဒင်းကြီးတယ်အဲငွေကန်းဒိုးရန်းပေါင်လေးပြင်းငုံရံကစ်တွေသလားရွာလေးတွေကြီးအဲ့တော့နားမှာမရောက်ကြည့်တဲ့ရွာတွေရှိဦးမယ်ဒါနဲ့ဒီတောင်းမြေတစ်ချောင်းဆိုတော့ဗျာနော်ဒီတောင်းတစ်ချောင်းကရွာတွေကတော့ကျွန်တော်တို့လိုပဲအကုန်လုံးတစ်ချောင်းရောက်ကြမှာလေအဲ့ဒီမြေကြီးရဲ့နေရာကြီးကရှိမှဒါကျွန်တော်တို့ရဲ့ငားရွာပေါ့နော်ကျွန်တော်တို့အုပ်စုရဲ့ငားရွာပေါ့
စစ်တောင်းမြေဘေးကအနည်းဆုံးဒိုးရန်ရွာကိုကယ်ဆယ်ရေးတွေစတင်ဝင်လာတာဖြစ်ကြောင်းကိုလည်းပြောပြပါတယ
်အဲ့တည်းကအခုကကျွန်တော်တို့ရွာကရေဦးတိုက်ဖြစ်နေတော့ဒီကနာပေးဆိုတော့ကျွန်တော်တို့ရွာအရင်ဝင်တယ
်ဆိုက်ကလုန်းမုန်တိုင်းရာဂီနဲ့ဘင်္ဂလားပင်လယ်အော်တွင်ဖြစ်ပွားခဲ့တဲ့မုန်တိုင်းငယ်ကြောင့်ဖြစ်ပေါ်ခဲ့တဲ့ရေကြီးရေလျှံမှုတွေနဲ့ပတ်သက်လို့ကူညီကယ်ဆယ်ရေးလုပ်ငန်းစဉ်တွေကိုအရှိန်ဟုန်နဲ့ဆောင်ရွက်နေပါတယ်ဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအတန်ဖိုင်နဲ့သတင်းထုတ်ပြန်ခဲ့ပါတယ်။စစ်တောင်းမြေတလျှောက်ကကြေးရွာတွေဖြစ်တဲ့ကြောက်ဆောင်၊ကငင်းတိုင်း၊ညောင်မင်စိတ်၊ငထွေစုပ်၊ရွာမကြီး၊လက်ပံခုံအင်းရှိစားတဲ့ကြေးရွာတွေလည်းရေလွှမ်းခံနေရပြီးကူညီကယ်ဆယ်ရေးတွေလိုအပ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကယ်ဆယ်ရေးတွေလာရောက်ဖို့မလွယ်ကူတဲ့နေရာတွေမှာတော့လူတွေရဲ့အသက်အန္တရာယ်တွေလည်းစိုးရိမ်နေရတယ်လို့အသေးအပြောက်စည်းရင်းတွေလည်းသိဖို့မလွယ်ကူသေးဘူးလို့လည်းဒေသခံတွေကပြောပြပါတယ်ရှင်။